ရခိုင်ပြည်နယ်ရင်းကဒုက္ခသည်စခန်းမှာရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလေစီပြေးဒုက္ခတဲ့105ယောက်ကိုအောက်တိုဘာလ12ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ဆောင်သွားမှာဖြစ်တယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောလိုက်ပါတယ်။ဒီဒုက္ခသည်တွေကိုပြန်လည်ပို့ဆောင်ဖို့အတွက်နှစ်နိုင်ငံတာဝန်ရှိသူတွေသဘောတူထားပြီးဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ဒုက္ခသည်စခန်းမှာဆက်ပြီးရှိနေတဲ့ဒုက္ခသည်တွေကိုလည်းဘင်္ဂလားဒေ့ရှ်ကောင်စီဝန်ရုံးကအတည်ပြုထားပြီးဖြစ်တဲ့အတွက်အမြန်ဆုံးပြန်ပို့ဖို့လုပ်နေတယ်လို့ပြည်နယ်လူဝင်မှုတာဝန်ရှိသူကပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးထားပါရရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကလေစီပြေဒုက္ခသည်တွေကိုသူတို့ရဲ့မူလနေရရင်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ဆောင်သွားဖို့ပြင်ဆင်နေတယ်လို့မြန်မာအာဏာပိုင်တွေကပြောလိုက်ပါတယ်။အဲ့ဒီဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ဆောင်ဖို့ကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဦးခင်စိုးက VOA ကိုအခုလိုအတည်ပြုပြောကြားခဲ့ပါတယ်
။မှန်ပါတယ်သူတို့ဟာကျွန်တော်တို့လက်ရှိ105ဦးကိုဆွဲပြောင်းလက်ခံမယ်ဆိုပြီးတော့မှဘင်္ဂလားဒေ့ရှ်ကျွန်တော်တို့ကောင်စီဝင်ရောလေကျွန်တော်တို့ပြည်내အစိုးရကိုပေးပါတယ်စာပြည်내အစိုးရမှာတဲ့ကျွန်တော်တို့လောက်ဝကပြည်내ကိုကျွန်တော်တို့ကဒါအကြောင်းကြပါတယ်အဲဒါကျွန်တော်တို့လက်ရှိတော့မောင်းတော့ခရိုင်မှုကိုကျွန်တော်တို့ဒီကနေပြီးတော့မှဆွဲပြောင်းလက်ခံဖို့အတွက်ဒါလေးကျွန်တော်တို့တစ်ဖက်နိုင်ငံနဲ့နေကြဆောင်တဲ့အကြီးနိုင်ပြီးတော့မှဒါလေးကိုကျွန်တော်လုပ်နေပါတယ
်လက်ရှိမှာတော့အဲ့ဒီဒုက္ခသည်တွေဟာရခိုင်ပြည်내တွင်းကတောင်ပြိုလက်ဝဲဒုက္ခသည်စခန်းမှာယာယီခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ဆိုပါဒုက္ခသည်တွေကိုလာမယ့်အောက်တိုဘာ12ရက်နေ့မှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုလွှဲပြောင်းပေးသွားမှာဖြစ်ပြီးနှစ်ဖက်နေကြာဆောင်တပ်တွေကိုလည်းအတီးပေးထားပြီးဖြစ်တယ်လို့ဦးခင်စိုးကပြောပါတယ
်။ရက်ကတော့12ရက်နေ့လွှဲပြောင်းလက်ခံပါမယ်ဆိုပြီးတော့သူတို့ကစာတော့12ရက်နေ့လုပ်ထားပါတယ်။ဒါကဘင်္ဂလားဒေ့ရှ်ကောင်စီဝင်ရောပို့တဲ့စာပါ။ကျွန်တော်တို့အောက်ခြေမှာညှိတဲ့အခါကျတော့ဒီမှာအောက်ခြေမှာလည်းဒီ12ရက်နေ့လွှဲပြောင်းလက်ခံနိုင်ရေးအတွက်ဒါလေးကိုကျွန်တော်တို့ကအတီးပေးချက်ကျွန်တော်တို့ရှိရတယ်တောင်းထားတယ်အောက်ခြေမှာတောင်းထားပါတယ်။သူတို့ကPGP ဘက်ကနေကြာဆောင်အဲ့ဒါကိုကျွန်တော်တို့ကလှမ်းပြီးတော့မှအကြောင်းကြားပြီးပါခင်ဗျာ။ဆက်နေနေကျွန်တော်တို့ဆက်ပြောင်းပေးမယ်ဆိုတော့ကျွန်တော်အကြောင်းကြားပြပါခင်ဗျ
အဲ့ဒီဒုက္ခသည်105ယောက်အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနောက်ထပ်ဒုက္ခသည်89ယောက်တောင်ပြိုလက်ဝဲစခန်းမှာကြန့်ရှိနေသေးတယ်လို့သူကပြောပါတယ်အဲ့လူတွေကိုစစ်တွေမှာရှိတဲ့ဘင်္ဂလားဒေ့ရှ်ကောင်စစ်ဝန်ရုံးကတွားရောက်စီစစ်အတည်ပြုခဲ့ပြီးဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကအများဆုံးလက်ပြောင်းပေးဖို့အတွက်ပြင်ဆင်နေတယ်လို့လည်းဦးခင်စိုးကပြောပါတယ
်ဆက်လက်ပြီးတော့မှဒါသူတို့ရှေ့ရလေးပြီးတော့ဘင်္ဂလားဒေ့ရှ်ကောင်စစ်ဝန်ကကျွန်တော်တို့စစ်တွေကောင်စစ်ဝန်ကလည်းစစ်ပြီးလို့သူတို့ကလည်းပဲဒါတွေအောင်လို့နိုင်ငံသားတွေမှတ်မှတ်ရဲဆိုတာကိုသူတို့ဘက်နိုင်ငံကိုသူတို့ကဒါအကြောင်းပြန်ကြပြီးဖြစ်ပါတယ်အဲ့တော့တနေနိုင်ငံသားဒါကျွန်တော်တို့ကိုယ့်ဘက်ကလေးပြောပါသူတို့ရှိရနိုင်ငံသားရေးဝန်ကြီးဌာနကိုကျွန်တော်တို့ကဒီမှာအောက်ခြေမှာလဲကျွန်တော်တို့ဒါလေးတွေအများဆုံးဆက်ပြောင်းပြီးတော့မှကိုယ့်ဘက်ကလက်ခံဖို့နဲ့ကျွန်တော်တို့အတန်တမန်လေးလမ်းရာလဲဒါလေးတွေအများဆုံးဆက်ပြောင်းလက်ခံဖို့တဲ့ဆောင်ရွက်နေပါလေဒါသူတို့ဘက်ကလေးအကြောင်းကြားရင်တော့ကျွန်တော်တို့အများဆုံးဆက်ပြောင်းဖို့လုပ်နေပါလေခင်ဗျာ
ပြီးခဲ့တဲ့ဂျွန်လကနိုင်ငံသားစီစဉ်မှုတွေလုပ်ပြီးချိန်ကစပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကလေစီပြေးဒုက္ခသည်626ယောက်ကိုအတုပ်5တုပ်ခွဲပြီးတော့မြန်မာနိုင်ငံဘက်ကပြန်ပို့ပေးခဲ့ပြီးဖြစ်ပါတယ်လေစီပြေးဒုက္ခသည်200ကျော်ကိုရခိုင်ပြည်နယ်မောင်းတော့ဒေသမှာကယ်တင်နိုင်ခဲ့သလိုအလားတူပဲအရာဝတီတိုင်းပြပုံဒေသဘက်မှာဆိုရင်လည်းမြန်မာပြည်ပိုင်နဲ့တွင်ကင်းလက်နေစဉ်ကပ်ပလီပင်လယ်ပြင်မှာမျောနေတဲ့လေစီပြေးဒုက္ခသည်900ကျော်ကိုမြန်မာရေတပ်ကကယ်တင်ခဲ့ပါတယ်အဲ့ဒီကအနည်းစုကမြန်မာနိုင်ငံကမွတ်စလင်တွေဖြစ်ကြပြီးတော့အများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်တယ်လို့မြန်မာနိုင်ငံဘက်ကအတည်ပြုထားပါတယ်။စုံစမ်းစစ်ဆေးမှုတွေအရတော့တရားဝင်လူမောင်းခိုကူးသူတွေကထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာအလုရောက်မယ်ဆိုပြီးတော့ဖျားယောင်းပြောဆိုမှုတွေကြောင့်လေစီပြေးဒုက္ခသည်တချို့ဟာလူကုန်ကူးရာတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောတာရှင်များရှင်။ပ ပြည်အညမပိုင်းစီစဉ်ရဲ2015ခုနှစ်အောက်တိုဘာလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတရက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိစီစဉ်တွေကိုလိုင်းတိုမီတာ24 25 30 51အပြင်လိုင်းလံမီတာ190ရို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စဉ်ကဏ္ဍတွေထက်